Syria ကိုစီးရဲရရေးယူဖို့အတွက် American ထက်လွတ်သောနိုင်ငံခြားဆက်ဆံရေးကော်မတီကထောက်ခံလိုက်ပါတယ်။အရက်သားတွေကိုဓာတ်ရုပ်လက်နဲ့သုံးပြီးတိုက်ခိုက်ခဲ့တဲ့ Syria အစိုးရကိုစီးရဲရရေးယူဖို့အတွက်ထောက်ခံမဲ10မဲ၊ကန့်ကွက်မဲ9မဲနဲ့ဗိုလ်တပုနေမှာ American သမ္မတ Barack Obama ကိုလုတ်ပိုင်ခွင့်ပေးခဲ့တာဖြစ်ပါတယ်။အရေးယူတဲ့ကာလကိုရက်ပေါင်း90တဲ့မပေါ်ပါဆိုတဲ့သတ်မှတ်ချက်ထားဖို့အထက်လွှတ်တော်ကဆုံးဖြတ်ချက်ချခဲ့ပါတယ်။ဒါအပြင်အမေရိကန်ကြီးတပ်သားတွေစီးရီးယားမှာချမှတ်ထားဖို့အတွက်တတ်မှတ်လိုက်ပြီးအမေရိကန်ပြည်ထောင်စုကိုနောက်ထပ်စစ်ပွဲတစ်ပွဲထပ်မနှွှဲစေခြင်းနဲ့လွှတ်တော်အမတ်တွေကိုအာမခံချက်ပေးခဲ့ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းအတွက်အထက်လွှတ်တော်မှာမဲခွဲမှဖြစ်သလိုအောက်လွှတ်တော်မှာလည်းမဲခွဲဆုံးဖြတ်ချက်ရယူမှဖြစ်ပါတယ်။အထက်လွှတ်တော်မှာပါတီနှစ်ရပ်စလုံးကအ мян ဆုံးဖြတ်လှုပ်ဆောင်ကြဖို့အတွက်သမ္မတအင်ဗျူကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပြီးအခုလိုစီးရီးယားကိုအရေးယူဖို့အတွက်ဆုံးဖြတ်ချက်ချတာဟာအမေရိကန်နိုင်ငံရဲ့အမျိုးသားလုံခြုံရေးတိုးမြင့်ခိုင်မာစေဖို့ဖြစ်တယ်လို့ဆိုပါတယ်။စီးရီးယားကိစ္စအတွက်ဘောင်းတမ်းမှုကိုသမ္မတအိုဘားမားကလှုပ်ဆောင်လာမဟုတ်ဘဲပထမကဘာစစ်ပြီးအစိတ်တငွေသုံးမှုကိုတားမြစ်ခဲ့တာဟာဒီကဘာလုံးအတိုင်းအတာနဲ့လှုပ်ဆောင်ခဲ့တာသာဖြစ်ကြောင်းသမ္မတဘဲရက်အိုဘားမားကအခုလိုလှတ်တော်မှာမဲခွဲပြီးမဆုံးဖြတ်ခင်မှာပဲပြောကြားခဲ့ပါတယ်။